ကျွန်တော်တို့ရဲ့စစ်တပ်ကနေအာဏာသိမ်းလိုက်တာရှစ်လနီးပါးရှိလာတဲ့အချိန်အထိနိုင်ငံတော်ဝန်မှာတော့လျှက်ပြက်ဆန္ဒပြမှုတွေဆက်ပြီးတော့ရှိနေပါတယ်ပြစ်ခတ်မှုတွေနဲ့ပောက်ကွဲမှုတချို့လည်းရှိနေပါတယ်စကိုင်းတိုင်းကောလင်းမှာတော့ဒီကနေ့မနက်ပိုင်းစစ်စစ်စေးရေးဂိတ်တစ်ခုဘုံခွဲခံရပြီးတော့ဒူးရဲအုပ်တအူးနဲ့စစ်သားတအူးတေဆုံးခဲ့ပါတယ်ဒီလိုပြစ်ခတ်ပောက်ကွဲမှုတွေ 33 နှစ်ပြည့်အထိမ်းအမှတ်ဆန္ဒပြပွဲတွေနိုင်ငံတော်ဝန်မြို့တချို့မှာပြုလုပ်ခဲ့ပါတယ်။ရန်ကုန်မြို့မှာလည်းဆရာနာရှင်စနစ်တိုက်ဖျက်ရေးအထွေထွေဒပိတ်ကော်မတီ GSC ကနေဦးဆောင်ပြီးအလို့သမားတွေနဲ့ကျောင်းသားပြည်သူတွေပါဝင်တဲ့လျှက်ပြတ်ဆန္ဒပြမှုလုပ်ခဲ့ပါတယ်။ မပီးဆုံးသေးတဲ့ချက်လေးလိုဒီလိုလျှောက်ရေးတို့အတူရုံးဆိုတဲ့ခေါင်းစည်းစာရမ်းနဲ့အချိန်တိုဆန္ဒပြခဲ့ကြတာပါ။ရန်ကုန်ကဆန္ဒပြပွဲမှာတော့ထိုင်းနိုင်ငံအလံကိုပါကင်ဆောင်ပြီးထိုင်းနိုင်ငံကအဖိနှိတ်ခံတွေနဲ့အတူရက်တီကြောင် In solidarity with Thai Obrex ဆိုရဲစာရန်ကိုပါကန်ဆောင်ပြီးတော့ခြေတက်ခဲ့ကြတာဖြစ်ပါတယ်။မန္တလေးမှာလည်းဆရာနာရှင်စန့်ကျင်ရေးရှစ်လေးလုံးရေးတော်ပုံ32ပြည့်အထိမ်းအမှတ်လျှက်ပြတ်ဆန္ဒပြပွဲတွေရှိခဲ့ပါတယ်။ဒီကနေ့ညနေပိုင်းမှာလည်းတန်ခါတမကဆစ်ကြောင်းကအချိန်ခဏတာဆန္ဒပြခဲ့ပါတယ်။ဆန္ဒပြပွဲတွေဟာဆရာနာရှင်စန့်ကျင်လှုပ်ရှားမှုမှာအရေးပါတဲ့အစိတ်အပိုင်းတစ်ခုဖြစ်တာကြောင့်ဆန္ဒပြလ
ဟိုတွေ့ကြည့်ဟိုတွေ့ကြည့်ဟောင်းမနော်နှစ်ဆက်တင်မှာအပြီးတောင်းဆိုရဲဆောင်ဖို့နဲ့ကျွန်တော်တို့ဒီဒီပိုင်းတွေမှာတော့လောက်စားကြည့်တယ်ပြောဆောက်ကြရပြောကျွန်တော်တို့အကြီးစားပေါ့နော်ဒီဆန္ဒပြရတဲ့ဆိုတော့ပိုင်းကဏ္ဍတွေရတဲ့ကျွန်တော်ဒီရှိရုံကြီးရဲ့ဒီဒီပါတယ်အစီပိုင်းအခက်ခဏဒီမှာပါဝင်နေသေးပါပဲပေါ့နော်အဲဒါကြောင့်မို့ကျွန်တော်တို့ဒီဆန္ဒပြနေတဲ့လူတွေတုံးရီတို့တွေ့ရဆိုရင်ကျွန်တော်တို့ဒီဟိုရှက်ကိုတွေမှာရှိတဲ့ဒီဒီသူကြီးသားတွေကလည်းကျွန်တော်တို့ဟိုအထွေးစကြောင်းနဲ့တူဖုန်းအောင်ပါဝင်ပြီးဖို့ပေါ့နော်သူတို့ရဲ့တုံးတုံးကြီးတွေကိုလည်းဒီကိုညီဆောင်ဆောင်ပြီးဖို့အတွက်လည်းကျွန်တော်တို့ဟိုကြံပြုချင်ပါတယ်ကြာဟုတ်ကဲ့ဟုတ
်စကိုင်းတိုင်းဒေသကြီးကောလင်းမြို့ကားကြီးကွင်းအနီးကမြို့ဝင်ကျူတော်စစ်စေးရေးချိန်မှာတော့ဒီမနက်9နာရီခွဲကဘုံပေါက်ကွဲမှုဖြစ်ခဲ့ပါတယ်ဒီဘုံပေါက်ကွဲမှုမှာဒူရဲအုပ်အောင်မျိုးတန်းနဲ့စစ်သားတဦးတေဆုံးပြီးတော့ရဲတဦးအပါဝင်2ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ
်မြန်မာကားကြီးဝင်ကိတ်ကိုဘုံရလာစုပါတယ်ရဲတယောက်ကားတယောက်တွေရဲတူရဲခေါ်တော့ကြရရဲစီရင်ကတယောက်နဲ့ပြီးတော့တယ်
မန္တလေးမြို့အောင်မြေသာဇံမြို့နယ်ကအမှတ်1ရဲစခန်းဝင်းကိုလည်းဒီကနေ့နေ့လယ်ပိုင်းကလက်လုပ်ဘုံနဲ့ပစ်ခတ်ခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့မှာလည်းဒီကနေ့နေ့လယ်ပိုင်းကစစ်ဖက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့စရဖယုံအနီမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။စကိုင်းတိုင်းရင်းမပင်မြို့နယ်ရှိချမ်းနယ်ဆလင်းကြီးမြို့နယ်ကရွာပေါင်းစုံစုပေါင်းတပိတ်စစ်ကြောင်းကဆီယနာရှင်ဆန့်ကြီးနဲ့ကြပြဆရာခတ်တီကြာဆုံးခြင်း3လပြည့်အထိမ်းအမှတ်ချီတက်ဆန္ဒပြခဲ့ကြပါတယ်။ဒီကနေ့မှာတော့ရန်ကုန်မန္တလေးမြို့ကြီးတွေအပြင်ကလေးဒဇယ်ဘုဒ္ဓလင်ရွှေဘိုမြိုင်နတ်မောက်စတဲ့နိုင်ငံတော်ဝန်ကမြို့တွေမှာလည်းဆီယနာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်ရှင်